တပတ်ကျော်ကြာပျောက်ဆုံးနေစေ MH370 မလေးရှားလေကြောင်းလိုင်းလေရင်နဲ့ပတ်သက်လို့နိုင်ငံပေါင်း26နိုင်ငံကအကူအညီပေးရှာဖွေနေရမှာမြန်မာနိုင်ငံလည်းအပါအဝင်ဖြစ်ပါတယ်။မြန်မာနိုင်ငံလေကြောင်းပိုင်နဲ့အတွင်းမှာတော့တန်တရားဖြစ်စရာဖြတ်တန်းမှုမျိုးတွေမြန်မာလေကြောင်းဦးစီးဌာနကရတာတဲ့အချက်လက်တွေမှာမတွေ့ရဘူးလို့တာဝန်ရှိသူတူက VOA ကိုပြောပါတယ်။အကြောင်းစုံကိုကိုသားညွန့်ဦးကသတင်းပေးပို့ပါတယ်။
မတ်လ၈ရက်နေ့ကလေးကပျောက်ဆုံးခဲ့တဲ့မလေးရှားလီကျောင်းပိုင်ဘိုရင်းလီရင်ကိုပြန်လည်ရှာဖွေဖို့မလေးရှားဆွေကမြန်မာနိုင်ငံကိုလည်းအကူအညီတောင်းထားတာပါလက်ရှိမြန်မာလီကျောင်းဦးစီးဌာနကရထားတဲ့အချက်လက်တွေအရဆိုရင်တော့ခွင့်ပြုချက်မရှိဘဲနဲ့ပြန်တန်းတဲ့လီရင်မြန်မာလီပိုင်တဲ့ပုံမှာအဲ့ဒီအချိန်တွေမှာဖြတ်တန်းမှုမရှိခဲ့ဘူးလို့မြန်မာလီကျောင်းပို့ဆောင်ရေးဦးစီးဌာနဒုတိယညွှန်ကြားမှုချုပ်ဦးဝင်းဆွေထွန်းက VOA ကိုပြောပါတယ်
ကျောင်းမှာဒီဒီရက်ကော့ဒ်တွေရှိတယ်လေဖြစ်တဲ့အချိန်ပိုင်းအတွင်းနဲ့အဲ့ဒီနောက်ပိုင်းအပေါ်တာကိုပြတ်တော့ပြန်သားနေတဲ့လေးများနေပဲပဲလေးများနေဆိုရတယ်အဲ့ဒီကတော့ကိုစီမကုန်ရှိတာပေါ့သူလည်းပတ်သက်လို့ကကျွန်တော်တို့ဟိုလေးပိုင်နေတဲ့မရှိတဲ့ကတော့သူတော်လမ်းကြောင်းမှမရှိဘူးပေါ့မရှိတော့သူလည်းပတ်သက်တဲ့အချက်လက်ကတော့မရှိဘူးတခြားသောခွင့်ပြုထားတာမဟုတ်ပဲနဲ့ပြတ်တော့ပြန်သားနာလို့ပါတော့အဲ့ဒီကလည်းမရှိဘူး
အဲ့ဒီအချက်လက်တွေကိုတော့သူတို့လေကြောင်းဦးစီးကိုတောင်းခံတာမျိုးမရှိသေးဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းဂျူရုဆက်သွေးရီရီဒါအချက်လက်တွေမှာအရက်ဖက်နဲ့စစ်ဖက်ဆိုပြီးရှိတဲ့နေရာဒီမြန်မာတပ်မတော်ကိုမလေးရှားကအကူအညီတောင်းမတောင်းဆိုတာကတော့အတည်ပြုလို့မရသေးပါဘူး။မလေးရှားနိုင်ငံအနေနဲ့ကတော့ဒီပျောက်ဆုံးလေရင်ရှာဖွေရေးအတွက်မြေပြင်ဝေဟင်အကူအညီရှာပေးဖို့ရောနောက်နိုင်ငံလိုက်ရှိထားတဲ့ဆက်သွေးအချက်လက်တွေကိုပါအကူအညီပေးဖို့တောင်းခံထားတယ်လို့သိရပါတယ်။ရှာဖွေရေးပိုင်းနဲ့ပတ်သက်လို့ကတော့မြန်မာရီဒါကအဓိကအကူအညီရှာဖွေပေးနေတယ်လို့ဦးဝင်းဆွေထွန်းကပြောပါတယ်။
တော်ရည်ရရေတုံးရရတော့သူတို့ဆက်ပြီးတော့ဟိုလုံနေတာရှိတယ်။အဲဘာမှတော့ထူးခြားချက်တော့မရှိဘူး
။လက်ရှိလေနဲ့ရှာတဲ့ကိစ္စရောရပ်သွားပြီလား
။အဲလေနဲ့ရှာတဲ့ကိစ္စနောက်ထပ်ဟိုဝင်လာတာမရှိဘူး။နောက်ဆုံးဟိုလုတာရတော့ဒီဘက်ကနိုင်ငံနေပေါ့သူတို့ Northern Corridor ဘက်မှာဒါပါဝယ်ရေပေါ့ဆက်ဆက်နေတဲ့နိုင်ငံတွေကိုသူတို့ request လုပ်တယ်လို့ဆိုတယ်။အဲ့ကျွန်တော်တို့ပဲတော့ကတော်တော်ကသူတို့ဖြတ်သွားမဲ့ခင်းတဲ့လမ်းကြောင်းပေါ့အဲ့ဒီက point လေးတွေသူတို့ပေးတာရှိတယ် point လေးတွေရမှာတော့ corridor ဟိုဟိုတော့ဘယ်ညာဘလောက်မိုင်းကျဲပဲဆိုတဲ့အကြောင်းတော့မပါပါသေးဘူးအဆောင်ဘေးဟာတကယ်ကုလတ်တော်ဒီရလက်တွေပါပွဲပါပြီးတော့လုပ်ပေးတာတော့တပ်မတော်ရေးတစ်ခုပဲရေးတစ်ခုပဲရှိသေးတယ
်ပြီးခဲ့တဲ့ရက်ပိုင်းတုန်းကတော့ဒီအိန္ဒိယနဲ့အမေရိကန်ကလေရင်တွေမြန်မာလေပိုင်းနဲ့ထဲမှာဝဲပြန့်ရှာဖွေမှုနှစ်ရက်လုပ်ခဲ့ပြီးတော့ဒီနောက်ပိုင်းမြမလီပိုင်နဲ့တဲ့ဝေဟင်ရှာဖွေမှုတွေမရှိခဲ့ဘူးလို့ဦးဝင်းဆွေထွန်းကပြောပါတယ်။ပျောက်ဆုံးနေရှာဖွေမှုကိုစတူယန်ကီလိုမီတာပတ်လည်၄သန်းကျော်အထိတိုးချက်ရှာဖွေသွားမယ်လို့မလေးရှားအာဏာပိုင်တွေကဒီကနေ့ပြောပါတယ်။ဒီအတွက်ဒီရှာဖွေမှုပိုင်းမှာနိုင်ငံတကာကလည်းပို့ပြီးတော့ပူးပေါင်းပါဝင်ကြဖို့မလေးရှားကာကွယ်ဝင်ကြီးကမြစ်တိုက်ရခံခဲ့ပါတယ်။ပျောက်ဆုံးသွားတဲ့လေရင်ဟာသူ့ရဲ့မူလလမ်းကြောင်းကနေပြီးတော့အနောက်ဘက်ကိုလှည့်သွားပြီးအဲ့ဒီကနေမှမြောက်ဘက်ပိုင်းအာရှအလယ်ပိုင်းဘက်ဒါမှမဟုတ်ဒီတောင်ဘက်ချမ်းအိန္ဒိယသမုဒ္ဒရာတောင်ပိုင်းဘက်တနီးယာယာကိုဆက်ပြီးတော့ပြန်တန်းသွားခဲ့တယ်လို့စုံစမ်းသူတွေကယူဆထားတာပါ။လင်းဟာကွာလာလာပူမြို့ကနေပြီးတော့တရုတ်နိုင်ငံဘေကျင်းကိုသွားမလေးရှားလီကျောင်းပိုင်းနဲ့အစွန်မှာပဲဒီမြေပြင်နဲ့ဆက်သွေးပြတ်တောက်သွားတာဖြစ်ပါတယ်။ခီးတဲ့နဲ့လင်းအမှုတန်း239ဦးပါဝင်တဲ့အခုလင်းပျောက်ဆုံးမှုမှာအကြမ်းဖက်မှုလင်းပြန်ပြီးဆွဲမှုဆက်ချိုယွင်းမှုအမျိုးမျိုးဖြစ်နိုင်တဲ့ဆိုပြီးတော့တွက်ဆထားကြပါတယ်။လေပေါ်ပါသွားတဲ့လေမှုတွေခီးတဲ့တွေနဲ့လေကြောင်းလိုင်းအမှုဒဏ်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးတော့လုပ်နေပါတယ်။ဒါပေမဲ့လည်းတရုတ်ကတော့လေပေါ်မှာပါသွားတဲ့တရုတ်ခီးတဲ့154ဦးရဲ့နောက်ကြောင်းကိုသူတို့စစ်ဆေးပြီးတော့တရုတ်ခီးတဲ့တွေကတော့အကြမ်းဖက်မှုဒါမှမဟုတ်လေရင်ပြန်ပြီးဆွဲမှုမှာပါဝင်ပတ်သက်ပုံမရဘူးလို့ပြောနေပါတယ်။လေရင်ဟာတမင်တက်တက်လမ်းကြောင်းပြောင်းသွားတာကိုကြည့်မယ်ဆိုရင်လေကြောင်းစနစ်ကိုတိနာလေသူတူဦးလေရင်မောင်းကမှာပါရှိတယ်ဆိုပြီးတော့ယူဆသုံးသပ်မှုတွေလည်းရှိကြပါတယ်ခင်ဗျာ။